ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုစနေနေ့မနေ့ပိုင်းကဝင်ရောက်တိုက်ခတ်သွားတဲ့အင်အားပြင်းတိုင်ဖုန်မုန်တိုင်းကြောင့်၅ရောက်ထက်မနည်းသေဆုံးခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောက်ကြာနေ့ညသကောင်လောက်မှာအရှိဘက်ကမ်းရိုးတန်းကိုတိုင်ဖုန်နာရီဝင်ရောက်တိုက်ခတ်ခဲ့ရမှာတစ်ပြင်းတွေပြိုကျဓာတ်တိုင်တွေကျိုးကျခဲ့တယ်လို့စပားကင်းစိုက်ပျိုးကင်းတွေရှိတဲ့လူဇွန်ကျွန်းပေါ်မှာမိုးတီးထန်စွာရွာသွန်းခဲ့ပါတယ်။မုန်တိုင်းကြောင့်လူနှစ်တန်းကျော်မှလည်းလျှက်စစ်ဒဏ်အားပြတ်တောက်နေတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။တိုင်ဖုန်မုန်တိုင်းမူဝင်ခင်ကတည်းကကမ်းရိုးတန်းဒေသမှာနေကြတဲ့ထောင်ထဲကြီးတဲ့သူတွေဟာဘေးကင်းရာမှာပြောင်းရွှေ့နေထိုင်ခဲ့ကြရပါတယ်။နာရီမုန်တိုင်းကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာလည်းဖိလစ်ပိုင်ကိုတောက်ကြာနဲ့စနေလာမဲ့ခရီးစဉ်ကိုဖျက်သိမ်းခဲ့ရပါတယ်။နောက်လာမဲ့သတင်းပတ်တွေကြားမှာဖိလစ်ပိုင်ကိုသွားနိုင်အောင်ထပ်ပြီးကြိုးစားမယ်လို့ဝန်ကြီးကယ်ရီကကြာသပတေးနေ့ကသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ရှင်။